နိုင်ငံတကာနိုင်ငံရဲ့ခင်မီဖွံ့ဖြိုးတိုးတက်ရေးဟာပညာရေးစနစ်ကောင်းမကောင်းဆိုတဲ့အချက်မှတည်မီတယ်လို့ပညာရှင်တွေကပြောဆိုကြပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာဆိုရင်မြန်မာနိုင်ငံဟာဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးနိုင်ငံတစ်ခုဖြစ်နေသလိုပညာရေးစနစ်ဟာလည်းအတော်ယိုယွင်းပျက်စီးနေတယ်လို့လေ့လာသူတွေကမှတ်ချက်ပေးကြပါတယ်။တစ်ဖက်မှာတော့စစ်ဆေးကအာဘော်သတင်းစာတွေမှာပညာရေးခင်မီဖွံ့ဖြိုးတိုးတက်ဖို့အာဏာပိုင်တွေကဘလို့ဆွမ်းဆန်းတမန်ဆောင်ရွက်ပေးနေကြောင်းမကြာခဏဆိုသလိုဓာတ်ပုံကြီးငယ်တွေနဲ့ဝေဝေဆဆဖော်ပြလိမ့်ရှိပါတယ်။တကယ်လက်တွေ့ပြည်သူကြားကပညာရေးကတော့ခင်မီပညာရေးဖြစ်နေပါပြီလား။လူတဦးတယောက်ပညာရေးတိုးတက်မြင်မှာဖို့အတွက်ဘာတွေလိုအပ်ပါသလဲ။ဘယ်နေရာကနေစတင်ဆောင်ရွက်ရမှာလဲ။ကျွန်တော်တို့မြန်မာလူမျိုးတွေမှာအစကောင်းမှအနှောင်းတေးကြဆိုတဲ့စကားပုံတစ်ခုရှိပါတယ်။ပညာရေးကိုဒီစကားပုံနဲ့နှိုင်းယှဉ်မယ်ဆိုရင်လူတယောက်ခင်မီပညာရဖြစ်ဖို့အစဖြစ်တဲ့မူလတန်းပညာရေးကောင်းနိုင်မှအနှောင်းဖြစ်တဲ့ဘွဲ့လွန်ပညာရေးတွေအထိကောင်းသွားနိုင်တယ်လို့ကောက်ချက်ဆွဲလို့ရပါတယ်။မြို့ပြနဲ့ကျေးလက်မှာကျေးလက်ပြည်သူဆိုတာမြန်မာနိုင်ငံမှာအများစုဖြစ်လို့အဲ့ဒီအများစုပြည်သူတွေရဲ့မျိုးဆက်ကလေးငယ်တွေရဲ့ပညာရေးဟာအရေးကြီးပါတယ်။ဒါပေမဲ့ယိုယွင်းနေတဲ့ကျေးလက်ပညာရေးအခြေအနေကိုကြားသိရတဲ့အခါမှာအနာဂတ်လူအဖွဲ့အစည်းရဲ့အလားအလာကိုခံမှန်းလို့ရလာပါတယ်။ကျေးလက်ဒေသတွေကစာတင်ကျောင်းတွေမှာအများစုဆရာမတွေကစေတနာဝါဒနာအနစ်နာဆိုတဲ့နာသုံးနာတွေနဲ့ဘဝတွေကိုရင်းနှီးမြုပ်နှံပြီးသင်ကြားပေးကြသလိုအဲ့ဒီတည်းမှာကိုကျိုးရှာတဲ့မောက်မာတဲ့နာသုံးနာမရှိတဲ့သူတွေအကြောင်းလဲကြားသိရပါတယ်အဲ့ဒီတည်းကတာဒကတစ်ခုကိုထုတ်ပြရရင်ရန်ကုန်တိုင်းခရမ်းမြို့နယ်ကင်မွန်းကျုံရွာကသူတို့အရက်ခေါ်မူလွန်ကျောင်းလို့ခေါ်တဲ့စာတင်ကျောင်းရဲ့ကျောင်းဆရာကြီးကဩဇာအရှင်သုံးပြီးကျောင်းသူကျောင်းသားတွေကိုသူ့ကိုကျိုးစီးပွားမှာအသုံးချနေတယ်လို့ယာသားတွေကပြောဆိုကြောင်းနီးစပ်တဲ့ဆရာတော်တစ်ပါးကမိန့်ပါတယ်
။ကျောင်းစာသင်ကြီးပါပေါ့လေကလေးတွေကိုသူ့ရဲ့စီးပွားရေးတွေကိုလောက်ခိုင်းတယ်။စီးပွားရေးတော့မွေးမြူမွေးထားတယ်လေ။ဟောနွားတို့ဘာလို့ပေါ့လေ။အဲ့ဒါကြောင့်မေးရခိုင်းတယ်ဘာလို့မဟုတ်တဲ့ကလေးတွေကိုသူကရံမူတယ်ပေါ့ရိုက်နှက်တယ်ပေါ့လေ
။အဲ့ဒီကျောင်းမှာကျောင်းသားဥယျာဉ်200ကျော်လောက်နဲ့ဆရာမ10ဦးရှိတယ်လို့သိရပါတယ်။အဲ့ဒီကျောင်းကြီးကဆရာမတွေကိုချင်းချောက်တာတွေရှိတဲ့အတွက်ရွာသားတွေစုပေါင်းခန့်ထားတဲ့ဆရာမတွေကလည်းစိတ်ချမ်းသာမှုမရကြသလိုအခုလိုကြောင်းဖွင့်ချိန်မှာအကြောင်းပြချက်မခိုင်လုံပဲကျောင်းသားမိဘတွေစီကအလှငွေကောက်ခံတာစာအုပ်စာတမ်းကြီးမတန်တဆတောင်းတာတွေလည်းရှိတယ်လို့ဆိုပါတယ်
။ကျောင်းထဲမှာသူကရဲကြီးကသူအရက်တွေသာတောက်စားတယ်တောက်စားပြီးတော့သူနဲ့အတူနေတဲ့ရငွားကြတဲ့ဆရာမလေးတွေကိုသူကချိန်ချောက်တယ်ပေါ့လေသူ့အကြောင်းပါ냐ပြောလို့ရှိရင်သူကဘာဖြစ်တယ်တပ်ပြည့်ရောညာပြည့်ရောအဲလိုချိန်မောင်းနေတဲ့အဲဆရာမလေးရတယ်မနေရဘူးပေါ့ဒီအခုအဲနောက်ကသူကဘာလို့တည်းဆိုတော့ယူနီဆက်ကပြီးတော့ဦးစီကျောင်းအတွက်ဆိုတော့အခမဲ့ဖောက်တီးပေးတယ်။အဲလူလက်အောင်လည်းပဲသူကငွေတောင်းပြီးတော့ဒီကျောင်းသားတွေကိုပြန်ပြီးတော့သူကရောင်းတဲ့ပုံပေါ့ဗောလေ။တဲတဲ့။အဲနောက်ကစာတင်ကုန်ကြီးခုံလုံး20လေးပဲ။ဟိုကပြီးတော့လှူတာ10ယူစိတ်ကလည်းရွာရဲ့မော်တော်အကုန်ကြခံပြီးတည်ပြီးတယ်။အဲ့ဒါကိုသူကကျောင်းသားတွေဆိုတာမော်တော်စိတ်ဆိုပြီးဒီကတင်တောင်းနေတဲ့။ဒီ45ကျောင်းသားတွေဆိုရင်ဗလာဆောင်ပုံနှိပ်ဆောင်ဘာမှမယူဘဲနဲ့တယောက်ကအဲ့ဒါသူက2500 3500သူကကျောင်းသားပုံမူတည်ပြီးတော့သူကအဲ့ဒါခွဲတယ်တဲ့ဘာအတွက်လို့လဲဆိုတော့ဘာတဲ့လည်းပြေရမပြောဘူးပါလေ
ကျောင်းဆရာကြီးအခုလိုပြုမှုဆောင်ရွက်နေတာကိုမိဘဆရာအသင်းကဝိုင်းဝန်းတားမြစ်ပြောဆိုပေမဲ့လည်းပြုပြင်မှုမရှိကြောင်းသက်ဆိုင်ရာကိုတိုင်ကြားပေမဲ့လည်းအရေးယူမှုမရှိကြောင်းအဲ့ဒီဆရာကြီးဟာအရင်ကစစ်တပ်နဲ့တစုံတရာပတ်သက်ခဲ့သူတဦးဖြစ်ရွာသူရွာသားတွေကတီးထားကြကြောင်းလည်းဆရာတော်ကမိန့်ပါတယ
်သူတို့ဒီအရာတွေထောက်ထားနေတယ်လीတိုက်တယ်တော့မရကရေတော့ကတက်ဆွေမှုရေတော့တရေတက်ဖွဲ့ဌာနရေတော့စသုံးလို့ရေတော့မြို့နယ်ပြည်ရဲ့မှုရေတော့ကအခြေခံပညာသုံးတယောက်အဲ့လိုအစစ်စစ်တိုင်းနေတိုင်းပိတိုင်းသားဆိုလည်းပဲသူတို့လူဘာမှအရေးယူဆောင်ရခြင်းမရှိဘူ
းမြန်မာနိုင်ငံမှာမူလတန်းပညာရေးကိုအခမဲ့စနစ်ပြဋ္ဌာန်းထားပြီးမဲ့အခုကင်မွန်းကျုံမူလတန်းကျောင်းဆရာကြီးငွေကောက်ခံတဲ့လို့ရတွေ့လို့ကိုကျိုးစည်းဝါးမှာကျောင်းသားတွေကိုအသုံးချတာမျိုးလို့ဒီလိုမျိုးအဖြစ်မျိုးတွေကြောင့်ငွေကြေးမတက်နိုင်တဲ့မိဘတွေကနောက်ဆုံးမှာသူတို့ရဲ့ကလေးတွေကိုကြောင်းထုတ်လိုက်ရတာတွေလည်းကြားသိနေရပါတယ်။ကင်မွန်းကျုံရွာသားတွေကလည်းလေယာဉ်လုပ်ငန်း၊ရေလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းရတဲ့သူတွေပါ။အဲ့ဒီတော့မြို့ပြကျောင်းကောင်းတချို့ကိုပို့ပြီးပညာသင်ပေးခွင့်မရနိုင်တဲ့အဲ့ဒီကင်မွန်းကျုံရွာသားတွေဟာအခုလိုကျောင်းဆရာကြီးမျိုးနဲ့သူတို့ရင်သွေးတွေရဲ့အနာဂတ်အတွက်ရတမအေးဖြစ်ကြရတယ်လို့ဆိုပါတယ်။ဒီကျောင်းဆရာကြီးအကြောင်းကြားသိရတဲ့အခါမှာကျွန်တော်တို့ငယ်ငယ်ကဖတ်ရှုခဲ့မှုတဲ့ဆာရေးဆရာကြီးတိတ်ပတ်မောင်ဝါရဲ့ဆရာစောကျောင်းကိုကျွန်တော်သွားအမှတ်ရမိတယ်လို့အိန်းနီးချင်းထိုင်းနိုင်ငံကမူလာရန်ကျောင်းတွေမှာဝင်းလက်တောက်ပပြီးအပူကင်းတဲ့ကျောင်းသားလေးတွေရဲ့မျက်နှာကိုမြင်ရောက်နေမိပါတယ်ခင်ဗျာ
။ Oh something to really let you be a poor sad guy. 好了。